တရှိကိုဗစ် -19 ရောဂါကာကွယ်ဆေးတွေဟာအိုမီကရွန်ကိုဗစ်ဗီဇမျိုးကွဲကြောင့်ဖြစ်လာတဲ့ပြင်းထန်ရောဂါကိုကာကွယ်ထားစေနိုင်မှာမဟုတ်ဘူးဆိုတာအထောက်အထားမရှိသေးဘူးလို့အောက်ဆဖို့ဒ်တက္ကသိုလ်ကဒီကနေ့ပြောပါတယ်။ဒါပေမဲ့လည်းလိုအပ်တယ်ဆိုရင် AstraZeneca ကုမ္ပဏီနဲ့သူတို့တက္ကသိုလ်ပူးတွဲထုတ်လုပ်ထားတဲ့ကိုဗစ်ကာကွယ်ဆေးကိုအလင်းအမြန်မွမ်းမံထုတ်လုပ်ဖို့အဆင်သင့်မယ်လို့လည်းဆိုပါတယ်။လက်ရှိကိုဗစ် -19 ရောဂါကာကွယ်ဆေးတွေဟာ Delta ကိုဗစ်ဗီဇမျိုးကွဲကိုထိထိရောက်ရောက်ကာကွယ်နိုင်တယ်လို့မျိုး Omicron ကိုလည်းကာကွယ်နိုင်မယ်ဆိုတာမသေးကြလားဘူးလို့ Moderna ဆေးထုတ်လုပ်ရေးကုမ္ပဏီအကြီးအကဲကဒီကနေ့ဆော့ဖ်ဝဲမှာပြောခဲ့ပြီးတဲ့နောက် Oxford တက္ကသိုလ်ဘက်ကပြောဆိုချက်ထွက်လာတာပါ။ Omicron နဲ့ပတ်သက်ရင်အခုချိန်ထိရထားတဲ့အချက်လက်တွေကနည်းနေသေးပြီးဒီဗီဇမျိုးကွဲကိုရိုနာဗိုင်းရပ်စ်ကသူတို့ရဲ့ကာကွယ်ဆေးပေါ်ဘယ်လိုသက်ရောက်မှုရှိရဲဆိုတော့သေချာဆန်းစစ်သွားမယ်လို့ပြီးခဲ့တဲ့သတင်းပတ်မှာ AstraZeneca ကုမ္ပဏီကပြောထားတဲ့အတိုင်းပဲ Oxford တက္ကသိုလ်ကပြောပါတယ်Financial Times သတင်းဌာနနဲ့မူဒနာကုမ္ပဏီမှုဆောင်ရာရှိချုပ် Stephanie Bansal တို့တွေ့ဆုံမိန့်မြန်းကမ်းမှာပြောခဲ့တာတွေနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့မူဒနာကုမ္ပဏီကို Reuters ကဆက်သွယ်ခဲ့ပေမဲ့အကြောင်းကိုပြန်ခဲ့ပါဘူး။ဒါ့အပြင်မူဒနာကုမ္ပဏီတို့ကိုဗစ်ကာကွယ်ဆေးက Omicron ကိုဗစ်ဗီဇမျိုးကွဲကိုဘယ်လောက်ထိထိရောက်ရောက်ကာကွယ်နိုင်မလဲဆိုတဲ့အချက်လက်တွေဘယ်တော့ရမလဲလို့ခန့်မှန်းထားပါတယ်လို့ဆိုတာကိုလည်းအကြောင်းကိုပြန်ခဲ့ပါဘူး။